သမရုံနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စီးရဲသိမ်းမာနေတဲ့ရခိုင်ပြည်နယ်မှာတိဒတ်ခံတချို့ဖမ်းဆီးခံရတာကြောင့်လုံခြုံရေးအတွက်စိုးရိမ်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါကြောက်ဖြူမြို့နယ်စီမော်ကျေးရွာကတိဒတ်ခံ9ဦးကိုသမရုံစစ်ကြောင်းတစ်ခုကဖမ်းဆီးသွားကြောင်းတိဒတ်ခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။တနင်္ဂနွေနေ့မနေ့ပိုင်းမှာစီမော်ကျေးရွာကရွာသား9ဦးကိုသမရုံကနေဖမ်းဆီးသွားပြီးအဲ့ဒီထက်ကသူဒီကနေ့မှပြန်လည်လွတ်လာတယ်လို့စီမော်ကျေးရွာသားလူကပြောပါတယ်
။သူတို့ကိုခေါ်သွားတဲ့ခဏရတိမှတရားတယ်လွတ်လာတယ်လို့လူလာတဲ့ကြီးရတယ်ဗျ။ကြောက်တော့ဘာဖြစ်လို့လာလဲအကုန်လုံးကပြည်နေအကုန်လုံးကြီးရတာဗျ။အ
င်းအတရားကြော်ခန့်ပါရှိတဲ့စေချောင်းတစ်ခုကနေစီမော်ရွာကိုအပြင်ကဝိုင်းလာပြီးအာယုံသက်ချိန်မှဝင်ရောက်လာခဲ့ရမှာတော့လမ်းမှာတွေ့တဲ့သူကိုဖမ်းဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကျောက်ဖြူမြို့နယ်ပြည်နယ်လှုပ်သကူစလဲဥကျော်လွင်ကတော့စီမော်ကျေးရွာသားတွေဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်လို့ခုလူပြောပါတယ်
ဒီစီမော်ဆိုတဲ့ရွာကိုအရင်နေ့စစ်တလာပဲညတနာရီရှင်းလောက်မှာလွတ်ဆမ်းမတော်ကရွာကိုဝင်ပြီးရှိခဲ့တာအဲဒီမှာလူခဏရောက်ဖမ်းသွားတယ်ဗာကြောင့်ဖမ်းနေစရာလေးမပြောတာကဖမ်းသွားပြီဆိုရင်သူတို့ကဘယ်နေရာမှာထားမှန်းတရေမထုတ်ပြန်ဘူးသူတို့ကတရားရုံးလာပေါ်တဲ့အခါမှာစစ်တပ်ခံတွေကသိရတာ
စီမော်ကျေးရွာကိုစစ်ကြောင်းတွေမကြာခဏဝင်ရောက်လာမှုတွေရှိနေပေမဲ့အရင်ကဖမ်းဆီးမှုတွေမရှိပေမဲ့လည်းအခုဖမ်းဆီးမှုတွေရှိလာတယ်လို့ဒေသခံတွေကဆိုပါတယ်ဒီလိုဖမ်းဆီးတာနဲ့ပတ်သက်လို့တမတော်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးပြီးခဲ့တဲ့ဇွန်လကုန်လုံးကကြောက်ဖြူမြို့နယ်အတွင်းတမတော်ရင်တန်းတိုက်ခိုက်ခံရပြီးကတ်တပြေကျေးရွာသား9ဦးနဲ့ဆိုင်ချွန်တော်ရွာအုပ်ချုပ်ရေးဖွဲ့ဝင်တူအပေါင်း10ဦးကိုဖမ်းဆီးစစ်ဆေးရမှာစစ်ကြောဖော်ထုတ်ချက်အရ10ဦးဟာအေရခိုင်လက်နက်ကန်ဖွဲ့နဲ့ပတ်သက်ဆက်နွယ်နေတယ်လို့ကြောက်ဖြူမြို့မှရဲစခန်းကိုလွှဲပြောင်းပေးရခဲ့ပြီးအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့ညီတရားစွဲဆိုရေးယူသွားမယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်တမတော်နဲ့ရခိုင်လက်နက်ကန်အေဖွဲ့တို့စီရေးပတိပခဖြစ်ပွားနေတဲ့နှစ်နှစ်သာကာလအတွင်းဒေသခံရွာသားတွေပြစ်ကတ်ခံရမှုကြောင့်တေဆုံတန်ရာရရှိတာတွေလက်နက်ကန်ဖွဲ့တွေကဖမ်းဆီးမှုတွေလည်းတိုးလာနေပါတယ်ပြီးကြတဲ့လသုံးကလည်းရွေးကောက်ပွဲအတွက်စီယူရေးဆင်းနေတဲ့တန်ကုန်းမြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုစလဲလောင်း3ဦးကို A ဖွဲ့ကဖမ်းဆီးသွားပြီးအခုချိန်ထိထိန်းသိမ်းထားဆဲဖြစ်ပါတယ်တမတော်အနေနဲ့နိုင်ငံတော်ကနေအကြမ်းဖက်အုပ်စုအဖြစ်တတ်မှတ်ကြေညာထားတဲ့အဖွဲ့နဲ့နေရာကလွှဲပြီးကြံနေမြေဒီမှာ2020ပြည့်နှစ်နိုဝင်ဘာလ3ရက်နေ့ကနေ30ရက်နေ့အထိတမတော်အနေနဲ့စစ်ရေးဆိုင်ရာလှုပ်ရှားမှုတွေကိုသတ်မှန်တုံ့ပြန်ရပ်ဆိုင်ပေးသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်တမတော်စစ်ရေးရပ်ဆိုင်ထားတဲ့ဒေသထဲအေးရခိုင်လက်နက်ကန်ဖွဲ့လှုပ်ရှားတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်အကျုံးဝင်တာမရှိတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်အောင်မှအခြေအနေရှိတယ်လို့အေးဘက်ကဆိုပါတယ်ကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်